Thank you, Mr. Quintana, for being with us.
Yes, thank you.
So, first of all, we would like to know that
Mr. Quintana ga Rohingya ri ye chou saung shin ni de u so ro di 2019 khu ni ga yakai myaw pai ma Myanmar sit tet ye ne myin shin lit mu twin chu lon ga de ya swe mu ri ko aku Argentina tia yauk ma cha na sit se ni de a mu ga blaw thi a ye ji de le lu myin le shin pi ro Rohingya ri twet tia mya ta mu ala la o blaw thi shin le
In this case, for the Rohingya community, the Argentinian case is very important. It's a case which has been based in the principle of universal jurisdiction.
Rohingya Taiwan အတွက် Argentina တရားရုံးကကင်တွယ်နေတဲ့အမှုဟာအလွန်အရေးကြီးပါတယ်။လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်လူမျိုးရုံးတပ်ဖြတ်မှုကိုရင်ဆိုင်ခဲ့ရပြီးအသက်မသေးလွတ်မြောက်လာသူတွေအနေနဲ့တရားမျှတမှုရရှိဖို့ Argentina တရားရုံးမှာကမ္ဘာလုံးဆိုင်ရာတရားစီရင်ပိုင်ခွင့်နဲ့အညီအခွင့်အလမ်းတွေရမှာဖြစ်ပါတယ်။ဒါကိုအာဂျင်တီးနားဝီနိုအဲရစ်တရားရုံးတော်မှာအကောင့်ထဲဖော်နေပါတယ်။အခုဆိုရင်တရားရုံးကနေအမှုကိုလက်ခံထားပြီးရခိုင်ပြည်နယ်မှာ2019ရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုနဲ့ပတ်သက်လို့ကြားနာစစ်ဆေးနေပါတယ်။တစ်ဖက်မှာလည်းအာဂျင်တီးနားတရားရုံးမှာအဆင့်လိုက်ဆောင်ရွက်နေတဲ့အပိုင်းမှာအခက်အခဲစိန်ခေါ်မှုအများအများရှိနေပေမဲ့တရားရုံးကနေတသက်အထောက်ထားတွေစတင်ရရှိနေပါပြီ။တကယ်တမ်းပြောရရင် Guino Aires တရားရုံးရှေ့မှောက်မှာရိုဟင်ဂျာ9ဦးကိုယ်တိုင်သူတို့ကြုံတွေ့ရတဲ့အဖြစ်အပျက်တွေကိုလာရောက်ထွက်ဆိုခဲ့ပြီးပါပြီ။သူတို့ဟာ2019ခုနှစ်ကလူမျိုးရုံးတပ်ဖြတ်မှုအဆင့်အထိရောက်ခဲ့တယ်ဆိုတဲ့မြန်မာစစ်တပ်ရဲ့အင်အားသုံးနယ်မြေရှင်းလင်းရေးမှာအသက်မသေးဘဲလွတ်မြောက်လာသူတွေဖြစ်ပါတယ်။သူတို့ပေါ်ကြားနာစစ်ဆေးမှုဟာအလွန်အရေးကြီးတဲ့အဆင့်ဖြစ်ပါတယ်။လူမျိုးရုံးတပ်ဖြတ်မှုကနေလွတ်မြောက်လာသူတွေရင်ဆိုင်ခဲ့ရတဲ့ပြင်းထန်လာတဲ့ဖိနှိပ်မှုတွေကိုအာဂျင်တီးနားတရားရုံးကကြားနာဖို့အခွင့်အလမ်းရခဲ့တာပါရိုဟင်ဂျာတွေအတွက်တော့သူတို့ရင်ဆိုင်ခဲ့ရတဲ့ဆိုးရွားလာတဲ့ဖြစ်ရပ်တွေအတွက်တရားမျှတမှုရဖို့အခွင့်အလမ်းရရှိခဲ့တာလည်းဖြစ်ပါတယ်အခုဆိုရင်တရားရုံးကသူတို့ရာထားတဲ့တပ်တွေအထောက်အထားတွေကိုရာဇဝတ်မှုကျွလွန်တဲ့အမှုကိုစုံစမ်းစစ်ဆေးနေတဲ့ပုံစံအတိုင်းစစ်ဆေးနေပါတယ်အဲ့ဒါပြီးရင်တော့နောက်လာမယ့်အဆင့်ကတော့ပြစ်မှုကျူးလွန်သူတွေကိုအာဂျင်တီးနားတရားရုံးကဆင့်ခေါ်မှာဖြစ်ပါတယ်ဖြစ်လာနိုင်တဲ့နီးလန်းကတော့ဆွဆွဲခံထားရသူတွေကိုဆင့်ခေါ်ဖို့နိုင်ငံတကာဖမ်းဝရမ်းကိုအာဂျင်တီးနားတရားရုံးကထုတ်လာနိုင်ပါတယ်ဒီနေရာမှာဂျနီဗာအခြေစိုက်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရေးရန်တရားအဖွဲ့ကနေအာဂျင်တီးနားတရားရုံးကိုလိုအပ်တဲ့အချက်အလက်တွေပံ့ပိုးနေတာဟာတကယ်ကိုအရေးပါလှပါတယ်ဒါကြောင့်လဲအာဂျင်တီးနားတရားရုံးမှာအမှုနဲ့ပတ်သက်လို့အရေးကြီးတဲ့တက်တဲ့အထောက်အထားတွေရရှိထားပါတယ်ဒီအမှုကိုစွဲတင်လာတဲ့ဗီဒင်းအခြေဆိုင်မြန်မာရိုဟင်ဂျာအဖွဲ့အစည်းရောရိုဟင်ဂျာတွေရဲ့အကျိုးဆောင်အဖြစ်လိုက်ပါဆောင်ရွက်နေတဲ့ကျွန်တော်တို့ရှေ့နေအဖွဲ့တွေအနေနဲ့မြင်တာကတော့တရားရုံးကနေနိုင်ငံတကာဖမ်းဝရမ်းထုတ်မဲ့အလားအလာများနေပါတယ်ဒီအတွက်လည်းကျွန်တော်တို့အကြိုးပမ်းပြင်ဆင်နေကြပါတယ
် to the Myanmar military leaders or you know in who involved in the case
ဒီအမှုကို Argentina တရားရုံးမှာ2019ခုနှစ်မှာတင်သွင်းတော့ကမြန်မာစစ်တပ်ကတုံ့ပြန်ထားတာရှိပါတယ်အခုတော့ဒီအာဏာသိမ်းထားတဲ့စစ်ကောင်စီပေါ့နော်သူတို့ပြောထားတာကတော့နိုင်ငံတကာမှာသူတို့ကိုဖမ်းဝင်ရန်ထုတ်မယ်ဆိုလို့ရှိရင်လည်းဂယူးဆိုင်မှာမဟုတ်ဘူးနောက်ပြီးတော့ဒီအမှုကိုလည်းလုံးဝပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောထားပါတယ်အဲ့တော့နောက်တစ်ဆင့်ကိုဘယ်လိုဆက်ပြီးတော့လှုပ်ဆောင်မှာလဲရှင
် Well of course we knew that in fact
ဆိုရတာမှမဟုတ်စစ်ကောင်စီနဲ့အာဂျင်တီးနားတရားရုံးနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးဆိုတာကျွန်တော်တို့ရှင်းရှင်းလင်းလင်းသိထားတာပါဒါပေမဲ့အာဂျင်တီးနားတရားရုံးကနိုင်ငံတကာဖမ်းဝရမ်းထုတ်တဲ့အချိန်ဒါမှမဟုတ်ဖမ်းဝရမ်းထုတ်ခဲ့မယ်ဆိုရင်တရားရုံးအမိန့်ဖြစ်တဲ့ဖမ်းဝရမ်းတွေကိုကဘာတစ်ဝန်းလုံးကိုပေးဖို့ကျွန်တော်တို့အဆိုပြုထားပါတယ်ကုလသမဂ္ဂသမဂ္ဂအာဆီယံနိုင်ငံတွေအစ္စလာမစ်နိုင်ငံများအဖွဲ့ချုပ်အပါအဝင်ဥရောပသမဂ္ဂနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့မြန်မာနိုင်ငံကလူတူဦးချင်းစီအပေါ်ပြစ်မှတ်ထားပိတ်ဆို့အရေးယူထားတဲ့နိုင်ငံတွေကိုဒီဖမ်းဝရမ်းတွေကိုပေးဖို့တွားနိုင်ဖို့တောင်းဆိုမှာဖြစ်ပါတယ်ဒီတော့တဆင့်ပြီးတဆင့်လုပ်ရမှာဖြစ်သလိုပထမအဆင့်ကတော့နိုင်ငံတကာဖမ်းဝရမ်းထုတ်ဖို့ဖြစ်ပါတယ်ဒါဟာဆက်အနာရှင်တွေနဲ့ဖိနှိပ်ညှဉ်းပန်းမှုခံရတဲ့ရိုဟင်ဂျာတွေနဲ့အခြားမြန်မာနိုင်ငံသားတွေကိုပေးတဲ့သတင်းစကားလေးဖြစ်ပါတယ်။ဒါကတော့သူတို့ရင်ဆိုင်ခဲ့ရတဲ့ရင်ဆိုင်နေရတဲ့အဖြစ်အပျက်တွေကိုနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့မေးမထားတဲ့အပြင်တ တရားမျှတမှုရဖို့နီလန်အလုံးကိုအစွမ်းကုန်အသုံးပြုသွားမယ်ဆိုတာပဲဖြစ်ပါတယ်
So you are now in the United States.
Yes.
So how about the
အခု Mr. Quintana က American ပြည်ထောင်စုကိုရောက်ရှိနေတာပေါ့နော်အဲ့တော့ဒီအမှုကိုနိုင်ငံတကာအတိုင်းဝိုင်းကဘယ်လိုတုံ့ပြန်ကြတယ်လဲရှင်ဒီကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့တပတ် I တပန်လိုမျိုးပေါ့နော်။နောက်ပြီးတော့ဒီနိုင်ငံတကာအတိုင်းဝိုင်းမှာဆိုရင်လေတရုတ်နဲ့ရုရှားတို့ကရောဒီအမှုကိုဘယ်လိုတုံ့ပြန်ကြသလဲရှင်
။ Okay. So the support of the international community is key.
American ကတော့ဒီအမှုကိုအမှန်တကယ်စိတ်ဝင်စားတယ်ဆိုတာပြသနေပါတယ်။ကျွန်တော်တို့အနေနဲ့ကတော့အခြားနိုင်ငံတွေပို့ပြီးပံ့ပိုးကူညီလာဖို့မျှော်လင့်ထားပါတယ်။ဒါပေမဲ့တရုတ်နဲ့ရုရှားအစိုးရကိုတော့တီးခြားဆက်သွယ်ချင်းကပ်တာမျိုးမရှိသေးပါဘူးလူမျိုးတုံးတပ်ဖြတ်မှုကိစ္စနဲ့ပတ်သက်လာရင်နိုင်ငံရေးအကျိုးစီးပွားဆိုတဲ့အမြင်မျိုးမထားရှိသင့်သလိုယဉ်ကျေးမှုဆိုတဲ့အကန့်အသတ်နဲ့လည်းပိုင်းခြားထားလို့မရပါဘူးလူသားအလုံးနဲ့သက်ဆိုင်တဲ့အတွက်ကျွန်တော်တို့ကဒီအမှုနဲ့ပတ်သက်ရင်လူတိုင်းကိုဆက်သွယ်ပြောဆိုမှာပါလူမျိုးတုံးတပ်ဖြတ်မှုဆိုတာလူမျိုးတုံးတပ်ဖြတ်မှုဖြစ်ပါတယ်နောက်တစ်ဆင့်ကတော့တာဝန်ခံမှုပါခမားမိတဲ့အထက်မှာလည်းပါသလိုကျွန်တော်ပြောသွားတဲ့အထင်းမှာလည်းပါတဲ့ WIWM မြန်မာနိုင်ငံဆိုင်ရာစုံစမ်းစစ်ဆေးရေးရန်တရားကနေတဆင့်ကုလသမဂ္ဂကကျွန်တော်တို့ရဲ့အာဂျင်တီးနာအမှုကိုအရန်ကိုအားပေးထောက်ခံပံ့ပိုးနေပါတယ
် So the UN Human Rights Chief Volker Turk
အခုဆိုရင်ရခိုင်မှာစစ်ကောင်စီကိုပြန်ပြီးတော့တိုက်နေတဲ့အာရခတပ်တော် AA ကဒီနေမြေသိမ်းတိုက်ပွဲတွေကပြင်းထန်နေရပါတော့เนาะအဲ့ဒီမှာအထူးသဖြင့်ရခိုင်ပြည်ပြည်နယ်မြောက်ပိုင်းမှာဆိုရင်ပိုပြီးတော့ပြင်းထန်နေတော့အဲ့ဒီမှာလဲရိုဟင်ဂျာတွေကနေထိုင်တဲ့နေရာဆိုတော့ဒီတစ်ဖက်မှာလဲရိုဟင်ဂျာတွေနဲ့ရခိုင်တိုင်းဒေသတွေကြားမှာတိမမှုတွေဖြစ်အောင်ပေါ့เนาะဖန်တီးနေတဲ့အခြေအနေတွေကလည်းရှိနေတယ်။နောက်ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးဗောကာထော့ကလည်းရခိုင်ပြည်နယ်မှာဒီအရက်သားတွေအထူးသဖြင့်ရိုဟင်ဂျာတွေပေါ်မှာချိန်ချောက်မှုကပြင်းထန်နေကြောင်းပေါ့เนาะဒီမကြသေးခင်သတင်းပတ်တွေတွင်တော့ကလည်းသတိပေးချက်တွေထုတ်ပြန်ထားတယ်။အဲ့ဒီမှာဆိုလို့ရှိရင်လည်းဒီရခိုင်ပြည်နယ်မြောက်ပိုင်းမှာအရင်တုန်းကဖြစ်ခဲ့တယ်လို့မျိုးပေါ့နော်။ရက်ဆက်တန်းကြုံမှုတွေဟာတကြော့ပြန်ပြီးတော့ဖြစ်လာမှာပေါ့နော်။စိုးရိမ်မကင်းဖြစ်နေတယ်။နောက် NDA ရှိနေတယ်ဆိုတဲ့ဟာမျိုးကိုသူကဖော်ပြထားတယ်ပေါ့လေ။အဲ့တော့ဒီလိုအခြေအနေမျိုးမှာအကာအကွယ်မဲ့နေတဲ့ဒီရိုဟင်ဂျာအတိုင်းဝိုင်းရင်ဆိုင်နေရတဲ့ NDA ကို Mr. Quintana
Risk that the what happened in 2017, where we witnessed all the war witnessed the worst atrocities committed in different townships.
အခုရခိုင်မြောက်ပိုင်းကအခြေအနေဟာ2019ခုနှစ်မှာဖြစ်ခဲ့တဲ့အန္တရာယ်မျိုးရှိနေပါတယ်။အဲ့ဒီတော့ကဆိုရင်ရိုဟင်ဂျာတွေနေတဲ့ရွာတွေမြို့တွေအားလုံးမှာလူသားဒုအပေါ်ရာဇဝတ်မှုကျူးလွန်မှုတွေကိုတချိန်တည်းတပြိုင်တည်းပြုလုပ်ခဲ့တာတွေကိုကဘာကမြင်တွေ့ခဲ့ကြရတာပါဂျန်နိုဆိုက်လက္ခဏာဖြစ်တဲ့ရိုဟင်ဂျာရွာတွေကိုမီးရှို့အမျိုးသားအမျိုးသမီးတွေကိုအုပ်စုနဲ့အတင်းအဓမ္မပြုကျင်တာကလေးတွေပေါ်ရာဇဝတ်မှုကျွလွန်တာတွေကိုနေရာတွေရွာတွေသာကွဲသွားပေမဲ့ပုံစံတူကျွလွန်ခဲ့ကြတာတွေ့ရပါတယ်အခုလဲရိုဟင်ဂျာတွေအတွက်အလားတူဖြစ်နိုင်တဲ့အန္တရာယ်ရှိနေပါတယ်ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးပတ်ချက်အတိုင်းကျွန်တော်သဘောတူပါတယ်အခုလိုအပ်နေတာကနိုင်ငံတကာအတိုင်းဝိုင်းရဲ့တုံ့ပြန်မှုဖြစ်ပါတယ်။အဲ့ဒီမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ကြီးညာချက်တွေထုတ်ပြန်တာကြိုးဆိုပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာတကယ်လိုအပ်တဲ့အရေးယူမှုမလုပ်သေးပါဘူး။အာဂျင်တီးနားနိုင်ငံမှာရှိတဲ့အမှုဟာရိုဟင်ဂျာတွေအတွက်တရားမျှတမှုရရှိရေးကိုဦးတည်တဲ့အစာပြုံးမှုဖြစ်ပါတယ်။ရိုဟင်ဂျာအတိုင်းဝိုင်းအတွက်လည်းအရေးကြီးပါတယ်။ကျွန်တော်တို့အမှုဟာတရားမျှတမှုရဖို့ကြိုးပမ်းမှုတွေနဲ့ရခိုင်ပြည်နယ်တွင်းကမြေပြင်အခြေအနေတိုးတက်ကောင်းမွန်လာဖို့ရိုဟင်ဂျာတွေအတွက်မျှော်လင့်ချက်ပေးနေတာပါ
Thank you Mr. Quintana for giving your time
Thank you my pleasure